အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစည်းလေ့ကျင့်မဲ့အစည်းအဝေးကိုတောင်ကိုရီးယားနိုင်ငံပျုံချန်းဒေသမှာကျင်းပမဲ့စောင်းရာသီအိုလံပစ်အားကစားပွဲတော်ပြီးတဲ့အထိဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြာသပတေးနေ့အစောပိုင်းကတယ်လီဖုန်းစကားပြောဆိုချိန်တွင်အခုလိုဆုံးဖြတ်လိုက်တာလို့တောင်ကိုရီးယားသမ္မတအိမ်ပြတော်ကပြောပါတယ်။အိုလံပစ်ပွဲနဲ့မိမိတို့စစ်ဖက်လေ့ကျင့်ခန်းကနေပြည်ပခါမဖြစ်စေဖို့နှစ်နိုင်ငံကောင်းဆောင်တွေသဘောတူလိုက်ကြောင်းဒါကြောင့်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာအားကစားပွဲလုံခြုံရေးအပေါ်အာရုံစိုက်နေမှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဘီရိုရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့စီးရေးလေ့ကျင့်မှုကိုအခုလိုစိုင်းထားလိုက်တာနဲ့ပတ်သက်ပြီးလက်တွေ့ဆောင်ရွက်ရတဲ့ကိစ္စရပ်တစ်ခုအဖြစ်ပဲခပ်ဖို့ဖို့ထားပြီးတော့ဂျာတာရီနီကသတင်းတော်တွေကိုပြောပါတယ်။မလာ9ရက်ကနေ16ရက်နေ့ထိလုပ်မဲ့မတန်ဆွမ်းအိုလံပစ်ပွဲတော်ပြီးရင်စီးရေးလေ့ကျင့်မှုကိုပြန်စတင်မယ်လို့လည်းဝန်ကြီးမက်ဒစ်ကဆိုပါတယ်။သမရရဲ့ဆုံးဖြတ်ချက်နဲ့တောင်ကိုရီးယားအမေရိကန်မဟာမိတ်အတွက်အကောင်းဆုံးအကျိုးစီးပွားပေါ်ကာကွယ်ရေးဌာနကထောက်ခံတဲ့အကြောင်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကြီးထက်ပိုမှုကြီးရောဘတ်မန်နင်းကကြာသပတေးနေ့အစောပိုင်းမှာပြောပါတယ်။